ရန်သူမျိုး၅ပါးထဲမှာပါတဲ့ရေကဒီနှစ်လဲကြည့်ရပြန်ပါတယ်။ဒါဟာ Head of God ဆိုတဲ့သဘာဝတရားကြောက်ဆိုတာမျိုးပြောနေကြပေမဲ့လူစနစ်လဲမကင်းတာကိုပတ်ဝန်းကျင်ထင်းသိမ်းရေးသမားတွေကထောက်ပြပါတယ်။ကမ္ဘာတစ်ဖက်ချမ်းကဖြစ်ရကိုနောက်တစ်ချမ်းကချက်ချင်းလို့လို့သိရမြင်ရကြားရတဲ့နည်းပညာခင်မှာအင်ကောင်မိုးတီရေရောက်နေတာတွေရွာတွေထဲရေတွေဝင်ရေတွေရှန်နေလို့ရွာလမ်းတွေမှာလမ်းမလျှောက်လှဲမစည်းနိုင်မဲ့ပိန်းကောလှိနေဖြစ်ဖြစ်အုံးမင်ထချမ်းခွဲလှူထားတဲ့လှိနေဖြစ်ဖြစ်သွားနေရတဲ့ပုံတွေတရားတွေကားလန့်တွေရေကျော်တာရီချို့လေကွင်းတွေရေဖုံးနေတဲ့ပုံတွေသတင်းတွေမြင်ရကြားရတဲ့အခါတမန်အမြင်မှာတော့မိုးရွာမိုးများတောင်ကျရေလာလို့ရေကြီးရတယ်လို့ရေပုံညပြောနိုင်ပေမဲ့တိတိနဲ့နဲ့ရှန်ရှန်တွေးတောဆင်ကျင်ရင်ရာသီဥတုပြောင်းလဲတာအပြင်ရေစီမံခန့်ခွဲရေးစနစ်အားနည်းချွတ်ရင်းတာနဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းမှုညံပြင်းတဲ့ဒဏ်တွေကြောက်ပါဒီလိုခါးစီးခံရတာပဲလို့ပညာရှင်တွေကရှုမြင်ကြပါတယ်ကဘာကြီးပူနွေးလာတာကဘာရာသီဥတုဖောက်ပြန်လာတာတွေကလည်းအကြောင်းရင်းတွေနဲ့ပါပေမဲ့တစ်တော်တွေဒီလောက်မပြုံးရင်ရွှေနဲ့တတုတူးဖို့တဲ့လုပ်ငန်းတွေလက်လွတ်ဆက်ပဲဖြစ်မနေရင်ဆယ်တွေကိုစံချင်းစံချင်းမိမိတိဆောက်ထားရင်ဆယ်ကြီးတွေမတိဆောက်ရင်ရေစီမံခန့်ခွဲရေးစနစ်ကောင်းမွန်ရင်မြေကျောင်းထိန်းသိမ်းရေးလုပ်ငန်းတွေမှန်မှန်ရှိနေရင်ရေဘေးကဒီလောက်မဆိုးဝါးနိုင်ဘူးလို့လည်းသုံးသပ်ကြပါတယ်တတော်ပညာရှင်လည်းဖြစ်တဲ့သဘာဝထင်းသိမ်းရင်းသမားဆရာကြီးဦးအောင်ကတော့ရည်ကြီးရတဲ့အဓိကအချက်ကိုထောက်ပြတာပါ
။ဒါမှတိကတော့ရေဖုတ်တော့တော့ရေရနေပြီးတော့ရေသာမိုးရံလေးရံကိုခါနိုင်တဲ့အားနေသွားတယ်။ရေပြိုတိုက်စားတယ်။နောက်ပြန်နေရေအားလျက်စစ်ပြီးမလို့ပဲကဟိုရောက်ဒီရောက်ရောက်ဖို့ဆိုပြီးလို့တော့အဲ့ဒီဒန်ဆရာမိုးရံလေးရံလေးရံကိုခါနိုင်တဲ့အားမရှိဘူး။မရှိတဲ့အတွက်ရေတွေကိုမထိန်းနိုင်မင်းနဲ့ဝေါ်ကလေးနဲ့ရေတွေပါပြီးလူတွေပေကြဒုက္ခရောက်ကြတယ်။
ဒါကြောင့်လည်းကဘာမြေမှာရေကြီးရေရှာနာမဆိုးရင်ရတဲ့နေရာဒေသကနည်းနည်းလေးပဲရှိပြီးမိုးရွာတဲ့နေရာမှန်သမျှရေကြီးနိုင်ပေမဲ့ရေကြီးရတာဟာမိုးတခုတည်းတွန်းအားကြောက်တော့မဟုတ်လေဘူးလို့ American ပြည်ထောင်စုမှထုတ်ဝေတဲ့ National Geographic Magazine က Floods ရေလွှာမှုကြီးများဆိုတဲ့ဆောင်းပါးမှာဖော်ပြထားတာပါ။ပုံမှန်အဖြစ်ချက်တွေ့တဲ့မြေပေါ်ရေလွှမ်းသွားတာဒါမှမဟုတ်ရေမြုပ်သွားတာဟာရေကြီးရေလွှမ်းမှုတာပဲဖြစ်ပြီးမြေကနီးပေါင်းမျိုးစုံနဲ့ကြီးနိုင်တယ်လို့လည်းပြောပါရယ်အဖြစ်အများဆုံးကတော့မြေရေချောင်းရေတွေမြေရိုးချောင်းရိုးကိုကျော်လွန်သွားတာပဲဖြစ်ပါရယ်မုတ်တရလွန်ရွာတာရေကားတာဒါမှမဟုတ်ရေတားတမန်ကျိုးပေါက်တာရေခဲတောင်တွေပေါ်ကရေခဲမြစ်တွေရေခဲပြင်တွေရေခဲတွေမြန်မြန်ဆန်ဆန်ပျော်စင်းကုန်တာတွေကြောင့်ရေကြီးရတယ်လို့လည်းပြောပါရယ်ပင်လယ်ကမ်းရိုးတန်းတွေမှာတော့အေယာမမုန်တိုင်းကြီးတွေတိုက်တဲ့အခါနဲ့ဆူနာမီပင်လယ်ရေငရင်လှိုင်းလှုပ်ကပ်တဲ့အခါရေကြီးရပါတယ်။ရေကြီးရေရှမ်းတာနဲ့ပတ်သက်ပြီးကေယားစနစ်မပြည့်ပြင်းချိန်ကအမေရိကန်ပညာရှင်တွေတွက်ချက်ပြတာလည်းရှိပါတယ်။တာမန်ထက်ကျော်လွန်ပြီးရရွာအိုးအိမ်တွေစိုက်ခင်းတွေပြက်နိုင်လမ်းတွေသရားတွေပြက်နိုင်လောက်အောင်ရေကြီးရေရှမ်းနိုင်တဲ့အခြေအနေကိုတွက်ချက်တဲ့အခါအနှစ်တရာနေမှတစ်ခါဖြစ်နိုင်တယ်လို့လူငယ်တွေနှစ်ပေါင်းများစွာကပြောခဲ့ပါတယ်။ဥပမာ2008 Nuggets မုန်တိုင်းလိုမျိုးနှစ်တွေရာနဲ့ချီပြီးမှတစ်ချိန်ဖြစ်တာမျိုးပါဒါပေမဲ့ပညာရှိစကားကအခြေအနေအရကာလနဲ့လိုက်ပြီးမှန်မှန်တော့သလိုအနှစ်တရာနေမှတစ်ချိန်ရည်ကြီးနိုင်တယ်ဆိုတာယူနန်းစကားဖြစ်လို့သွားပြီး American ပြည်ထောင်စုအပါအဝင်ကမ္ဘာအနှံ့22တိုင်းကြောက်ခမန်းလီလီပုံမှန်ရည်ကြီးရရှိနေပါတယ်ရာသီဥတုဖောက်ပြန်တဲ့အတွက်ကမ္ဘာမြေကြီးရဲ့ခရီးစနစ်ခြုံရင်းသွားပြီးမို့မြစ်တွေကိုရေပေးနေတဲ့တောင်ပေါ်ကဆင်းနှင်းတွေဟာပုံမှန်ရေပျော်ရိုးပျော်စင်တဲ့အဆက်မတန်ပိုပျော်လာပြီးမြစ်ကြောင်းတွေတည်းပျော်စီးလာတာမို့ American ပြည်ထောင်စုမှမြေရိုးတလျှောက်ရေကြီးရတာလို့လည်းပြောပါရယ် National Geographic ဆောင်းပါးမှာ flood plains ဆိုတဲ့ရေလွှမ်းလွင်မြင်တွေအကြောင်းနဲ့ဖော်ပြထားပါရယ် River flood plains ဆိုတဲ့မြေရေလွှမ်းလွင်မြင်တွေမှာရေလွှမ်းမိုးရာဟာမိုးရွာတလို့သဘာဝပဲဖြစ်ပြီးနှစ်ပေါင်းတန်းနဲ့ချီလို့မြေကြီးလွှမ်းခဲ့တာပါတဲ့ဒီလိုနီးနဲ့အမေရိကန်အနောက်အလယ်ပိုင်းကမစ္စစ်ဆပီမြစ်အီဂျစ်ကနိုင်မြစ်အရှေ့အလယ်ပိုင်းကတိုင်ဂရစ်နဲ့ယူဖရတီးစ်မြစ်တွေဟာ22တိုင်းရေရှမ်းပြီးရေပြန်ကျသွားတဲ့အခါမြေစီထက်သန်တဲ့တန်းနဲ့ချီတဲ့နှုံးတွေတင်ကြံခဲ့တာမို့စက်ပြိုးရေးကဏ္ဍအတွက်နှစ်ပေါင်းထောင်နဲ့ချီအကျိုးပြုလာခဲ့တာပါ22တိုင်းရေရှမ်းပြီးရေပြန်ကျသွားတဲ့အခါမြေစီထက်သန်တဲ့တန်းနဲ့ချီတွေနှုံးတွေတင်ကြံထားခဲ့လို့ဆက်ပြိုးရေးကဏ္ဍအတွက်နှစ်ပေါင်းထောင်နဲ့ချီအကျိုးပြုလာခဲ့တာပါ။ AR မြစ်ဟာလည်းဒီလိုဒီပုံအတိုင်းမြေရိုးတလျှောက်မှာမြေစီတွေတင်ချံရပြီးမြဝကျုံမဒေသကိုမြေစီအဟာရထက်သန်စေခဲ့တာပါ။ဒါကြောင့်လဲရှေးရုံးကမင်းနေပြီးတဝိုက်မှာပဲဆက်ပြိုးထုံရက်တဲ့အလေးရှိခဲ့တဲ့ဆက်ပြိုးရေးကဏ္ဍကိုမြန်မာနိုင်ငံကိုလာအုပ်ချုပ်တဲ့အင်္ဂလိပ်ကိုလိုနီကမြဝကျုံမဒေသဘက်အခြေတည်ခဲ့စေတာပဲဖြစ်ပါတယ်။ 1852ခုနှစ်မှာမြန်မာနိုင်ငံအောက်ပိုင်းကိုဗြိတိရှ်တို့သိမ်းပိုက်လိုက်ပါတယ်1860ပြည်လုံးနှစ်ပိုင်းတွေမှာတော့အမေရိကန်ပြည်ထောင်စစ်ဖြစ်ပွားတဲ့အတွက်ဗြိတိန်ကိုတောင်ကယ်လိုရိုင်းနိုပြည်နယ်ကဆက်မတင်ပို့နိုင်တော့ပဲ1869ခုနှစ်မှာဆိုးရဲတူမြောင်ဖောက်လိုက်တဲ့အခါအာရှကစဥရောပကိုတင်ပို့သွားနိုင်ပါလေဒါကြောင့်လဲဆန်ဇဘာစိုက်ပျိုးထုတ်လုပ်နေရကပြည်ပကိုပါဆန်ပထမဆုံးတင်ပို့နိုင်တဲ့နိုင်ငံဟာကိုလိုနီလက်အောက်ကဗမာပြည်ပဲဖြစ်ခဲ့တာပါအင်္ဂလိပ်မြန်မာတတိယစစ်ပွဲမှာတနိုင်ငံလုံးအင်္ဂလိပ်လက်အောက်ကျရောက်သွားတဲ့1885ခုနှစ်ကနေ1920ပြည့်နှစ်အတွင်းမြမဆန်အထွက်ကအစ20တိုးလာပြီး1920နှစ်ပိုင်းတွေမှာထွက်တဲ့ဆန်ထွက်ကိုပြည်ပကိုတင်ပို့ခဲ့ပါတယ်။မြရှင်တဲ့သင်းငါပြဿနာတွေလယ်သမားတွေနင်းများဘဝကနလမထူနိုင်နာတွေကဒကာနာဖြစ်ပြီးမြေစီထက်တန်ပန့်ပိုးပေးတဲ့ AR မြစ်ကျေးဇူးကိုပဲပြောချင်တာပါ။ခုတော့ဒီ AR မြို့ဝချုံးမော်ဟာအထက်ကစီးလာသမျှကြီးလာသမျှရေကိုနောက်ဆုံးတင်းကျုံလက်တင်ခံရတဲ့နေရာမှို့ညနေနီလေးလေးရေပိုကြီးရလေးလေးဘဝရောက်နေရပါတယ်။ရေပြန်ကျသွားပြန်ရင်လဲရှေးတုန်းကလိုစိုက်ပျိုးရေးကိုအထောက်အကူပေးတဲ့နုံတင်မြေနုတွေမဟုတ်တော့ဘဲအထက်ကတတော်ပြုံနာတွေတတ်တုရှာဖွေဓာရီကြောင့်ရေစည်းနဲ့ပါလာတဲ့ရှုမြေတွေတင်ကြံမှာမို့ဒုက္ခတွေများရပါဦးမယ်။ဒါကြောင့်လဲရှေးကလိုမဟုတ်တဲ့ရေကြီးပုံကြီးနီးကိုတတ်နိုင်သမျှနဲသွားအောင်ကာကွယ်ဖို့ဆရာကြီးဦးဝန်းက
ဘဝကကြတော့ကစ်ကေဘခုအောင်တော်ရင်ဘခုအောင်ဒီကုတ်တဲ့အလုပ်ကိုရပ်လိုက်ရမယ်။ဟုတ်လူတွေရဖြင်းနေပါတယ်အတွက်ဒီလူလူလူတုံးဖို့ချင်းပြီးတန်လေးပြောလေးရောက်တော့ခွင့်လွှတ်ရမှာပေါ့။ရှင်းပါရေးအရာစစ်ထုတ်တဲ့အလုပ်ကိုဖြတ်ချင်းရရမယ်။ဟုတ်နံပါတ်2မလိုဘဲနဲ့ဆယ်တာတမလေးမဆောက်ပါနဲ့။ကြီးကြီးကျယ်ကျယ်ဆောက်ရင်ဖြစ်ရဒုက္ခအကြီးကျယ်ဖြစ်မယ်။နံပါတ်3ကလူတွေရဲ့ awareness ပြင်ပြပေးဖို့လိုရတယ်။အဲ့ဒီအချက်၃ချက်ပဲကြိုးကြပါမယ
်။ရည်သွေးစိုက်ပျိုးဖို့နဲ့တနိုင်တမိုင်လက်စစ်ထုတ်လုပ်ဖို့ဆယ်တွေစောက်မယ်ဆိုရင်လည်းအသေးစားဆယ်တွေပဲစောက်တဲ့လို့ပြောပါတယ်။ခုလိုနှစ်စဉ်ရေလွှမ်းမိုးနေတဲ့မြန်မာနိုင်ငံမှာသဘာဝဘေးဒဏ်ကိုကြံ့ကြံ့ခံနိုင်တဲ့နည်းတွေကိုလည်းပညာရှင်တွေကအကြံပြုပါတယ်။ပထမနည်းကသဘာဝဘေးအန္တရာယ်ကြောင့်ဆုံးရှုံးနိုင်တာတွေရှော့ချတဲ့နည်းဖြစ်ပြီးဒုတိယနည်းကတော့ဆရာကြီးဦးဝန်းစိုးစိုးကပြောသွားတာမျိုးဖြစ်တဲ့ဂေဟစနစ်တွေပြန်လည်ပြုစုကျူးတောင်နည်းပဲဖြစ်ပါတယ်ရှင်။